သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မင်္ဂလာပါဒယ်လ်တာမျိုးကွဲကိုဗစ်ပိုးကိုနိုင်ငံတော်တော်များများမှာစိုးရိမ်မှုတွေမြင့်လာနေပါတယ်။တစ်ချိန်တည်းမှာပဲခေါင်းဆောင်တွေဟာသူတို့ရဲ့လူထုတွေကိုကိုဗစ်ကာကွယ်ဆေးအကြောင်းကိုပြောင်းလဲကြေညာနေကြပါတယ်။ John Hopkins University ရဲ့စာတမ်းအရလူပေါင်း3ဘီလီယံကိုဗစ်ဆေးထိုးပြီးသွားကြောင်းတွေ့ရှိရပြီးနောက်ပိုင်းမှာဒီလိုပြောင်းလဲမှုတွေကိုပြုလုပ်လာကြတာဖြစ်ပါတယ်။ဒယ်လ်တာကိုဗစ်မျိုးကွဲဟာပြင်တစ်နိုင်ငံအတွင်းကူးစက်မှုပေါင်းရဲ့20ရာခိုင်နှုန်းအထိကိုးစားပြုလာပါပြီ။ပြင်တစ်ကျန်းမာရေးဝန်ကြီးအိုလီဗီယာဗီရန်ပြောတာကတော့ယခင်အပတ်ရက်ခန့်မှန်ချက်ထက်များလာတယ်လို့ဆိုပါတယ်။
The Delta variant now accounts for about 20% of new cases. You see, percentage-wise, its share keeps increasing, not in absolute terms, as the total number of cases are decreasing.
It doesn't make the number of cases... Delta COVID မျိုးကွဲဟာပြင်သစ်နိုင်ငံမှာကူးစက်မှုပေါင်းရဲ့20ရာခိုင်နှုန်းအထိကိုးစားပြုလာပါပြီ။ Delta ရာခိုင်နှုန်းကတိုးလာနေပေမဲ့ COVID ကူးစက်မှုအရေအတွက်ကလျော့လာနေတာကြောင့် Delta ရာခိုင်နှုန်းကြောင့်အရေအတွက်များလာတာမျိုးမတွေ့ရပါဘူး။ဒါပေမဲ့ဒီမျိုးကွဲဟာကူးစက်မှုမြန်လွန်းတာကြောင့်နိုင်ငံတော်တော်များများမှာစိုးရိမ်စရာဖြစ်လာနေပါတယ်လို့သူကပြောပါရယ်။ကာကွယ်ဆေးထိုးပေးမဲ့အစီအစဉ်တွေကိုကျန်းမာရေးခေါင်းဆောင်တွေတုတ္တနာလေ့လာပြီးနောက်ပိုင်းဒီလိုအပြောင်းအလဲတွေဖြစ်လာတာပါ။အမေရိကမှာဆိုရင် Johnson & Johnson ကာကွယ်ဆေးပထမတစ်လက်ထိုးပြီးတဲ့သူတွေဟာ Delta မျိုးကွဲကိုကာကွယ်ဖို့နောက်ထပ်ကာကွယ်ဆေးထိုးစရာလူသေးလားဆိုတာနဲ့ပတ်သက်ပြီးကျန်းမာရေးဝန်ထမ်းတွေမှာအချက်အလက်တစုံတရာမရှိဘူးလို့ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ရဲ့ဒါရိုက်တာကပြောပါရယ်။တခြားကာကွယ်ဆေးတွေနဲ့မတူဘဲ Johnson & Johnson ကာကွယ်ဆေးနဲ့ပတ်သက်ပြီးလေ့လာမှုတွေတိတ်မရှိဘူးလို့ Rochelle Walensky ကပြောပါရယ်။ဒုတိယမြောက်ကာကွယ်ဆေးဟာဘယ်လောက်ထိကာကွယ်ပေးနိုင်တယ်လဲ၊ဘယ်လိုဆိုးကျိုးတွေရှိလာနိုင်တယ်လဲစတဲ့သူတ္တနာတွေမလုံလောက်သေးတာကြောင့်ပထမအကြိမ်ကာကွယ်ဆေးထိုးပြီးသူတွေဟာနောက်တစ်ကြိမ်ထိုးဖို့လူသေးလားဆိုတာကိုမပြောနိုင်သေးဘူးလို့ဆိုပါရယ
် Well it's unstudied and so what I would say is just as we don't have any data to inform and say we believe that the J&J is actually going to perform well we don't have a wealth of data
အကြံပေးဖို့ကကျွန်တော်တို့မှာဘလို့အချက်အလက်မှမရှိသေးဘူးလေ့လာမှုလည်းမလုပ်ရသေးတာကြောင့် Johnson & Johnson ရဲ့ဒုတိယအကြိမ်မြောက်ကာကွယ်ဆေးကဘလောက်အထိကောင်းဝယ်ပေးနိုင်တယ်လဲဆိုတာကိုပြောလို့မရသေးပါဘူး။ဒါပေမဲ့အခုအချိန်ထိတော့ Johnson & Johnson ကာကွယ်ဆေးဟာအကောင်းဝယ်အပြည့်ပေးနေတယ်လို့ကျွန်တော်တို့ပြောနိုင်ပါတယ်။ဒုတိယအချိန်မြောက်ဆေးထိုးပြီးရင်လေ့လာမှုမှာပါဝင်ဖို့တိုက်တွန်းပါတယ်။ဒါမှကျွန်တော်တို့ကောင်းကောင်းလေ့လာပြီးပြောနိုင်မှာဖြစ်ပါတယ်လို့သူကပြောပါတယ်။ကာကွယ်ဆေးနဲ့ပတ်သက်တဲ့အချက်အလက်တွေကိုသမ္မတ Joe Biden ကိုစားImperial Media အသွင်ရေးမှူး Jen Psaki ကထပ်ခါထပ်ခါကြေညာပေးနေပါတယ်
We know that our vaccines that have been approved in the United States are effective in protecting Americans from the Delta variant. It's important for people to understand that. So, if you have been vaccinated, the message we're conveying is you're safe. These vaccines are effective. And that is something
America မှာခွင့်ပြုချက်ရထားတဲ့ကာကွယ်ဆေးတွေဟာ American တွေကို Delta မျိုးကွဲကနေကာကွယ်ပေးနေပါတယ်လူတွေဟာဒါကိုနားလည်ဖို့အရေးကြီးပါတယ်။ဒါကြောင့်တင်ဟာကာကွယ်ဆေးထိုးပြီးသွားသူဆိုရင်ကျွန်တော်တို့လက်ရှိကျင်းညာနေရကတင်ဟာလုံခြုံနေပါပြီ။ကာကွယ်ဆေးတွေကတကယ်ထိရောက်တယ်လို့လူတို့ကိုအသေးချာပြောချင်ပါတယ်။ကာကွယ်ဆေးထိုးဖို့ကတင်အပေါ်မှာမူတည်ပေမဲ့တင်ကာကွယ်ဆေးမထိုးရသေးဘူးဆိုရင်တင်မှာလုံခြုံမှုမရှိတယ်လို့ကိုဗစ်ပိုးကိုခုခံနိုင်စွမ်းလည်းမရှိသေးပါဘူး။ဒါကြောင့်ကာကွယ်ဆေးထိုးတင်ပါတယ်။အရင်ကြီးရှုပ်ထွေးတဲ့အရာလည်းမဟုတ်ဘူးလို့သူကပြောပါတယ်။ American ကာကွယ်ရေးဌာနမှာတော့လက်ရှိတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းပေါင်း68ရာခိုင်နှုန်းအထိကာကွယ်ဆေးထိုးပြီးသွားကြပါပြီ။ Delta မျိုးကွဲဟာစစ်ဆင်ရေးလုပ်ငန်းတွေပုံမှန်ဖြစ်ဖို့အတွက်အဟန့်အတားတစ်ခုဖြစ်တယ်လို့ကာကွယ်ဆေးမထိုးရသေးတဲ့ဝန်ထမ်းတွေအတွက်လည်းအန္တရာယ်တစ်ခုဖြစ်တယ်ဆိုတဲ့သတိပေးချက်တွေလည်းရှိနေပါတယ်။ပင်တကွန်မှာဒယ်တာမျိုးကွဲဟာစိုးရိမ်မှုတစ်ခုဖြစ်နေရလို့စစ်ဌာနရဲ့ကျန်းမာရေးဆိုင်ရာယာယီအသွင်ရေးမှူးဖြစ်သူဒေါက်တာတယ်ရီအဒီဟင်းကပြောပါရယ်
With the success of the vaccination campaign and declining case counts around the country, we've seen many installations make their HPCons more permissive as we've begun to return to normal. However, the Delta variant poses a threat to that return to normal. We are particularly concerned with the impact of the Delta variant on our unvaccinated or...
နိုင်ငံအတွင်းမှာကာကွယ်ဆေးထိုးသူတွေများလာတာနဲ့ကူးစက်မှုတွေရောလာမှုတွေကြောင့်ကျန်းမာရေးသတိပေးချက်တွေလည်းပုံမူတိကျလာပြီးပုံမှန်အခြေအနေကိုသွားနေပြီဖြစ်ပါတယ်။ဒါပေမဲ့ Delta မျိုးကွဲဟာပုံမှန်အခြေအနေကိုသွားဖို့အတွက်အဟန့်တားဖြစ်နေတော့မှကာကွယ်ဆေးမထိုးရသေးတဲ့သူတွေနိုင်ငံတော်ကကာကွယ်ဆေးထိုးသူနည်းသေးတဲ့ဒေသတွေမှာပိုးပြန်လဲတိုးလာမှာကိုစိုးရိမ်တယ်လို့အက်ဒီဟင်ကပြောပါတယ်။ဒီတိမ်မှာတော့ဒီနှစ်စက်တင်ဘာကစပြီးကာဝဇေးတွေပုံမှုထိုးပြီးမဲ့အဆီဇင်တစ်ခုကိုကျန်းမာရေးအတွင်းရေးမှူးဆဟီဂျဗစ်ကကြေညာခဲ့ပါတယ
် Today we have received interim advice from JCVI that's the independent scientific advisors to the governmentand they are supporting that campaign and they back our plans which are to roll it out from September this year onwards and really to do what
ဒီနေ့မှာကျွန်တော်တို့ဟာအစိုးရအဖွဲ့ကိုအကြံပေးတဲ့ကာကွယ်ဆေးနဲ့ခုခံအားဆိုင်ရာတွဲဘက်ကော်မတီ JCVI ကနေဒီအစီအစဉ်နဲ့ပတ်သက်ပြီးထောက်ခံချက်တခုရခဲ့ပါတယ်ပိုးကိုထိန်းချုပ်ဖို့ကအဓိကရည်ရွယ်ချက်ဖြစ်ပါတယ်လိုအပ်ချက်အများဆုံးရှိသူတွေကနေစတင်မှာဖြစ်ပြီးတုတ်ကွေးကာဝဇီလဲတပါတဲ့ထိုးပြတော်မူရှိပါတယ်လို့ဂျေဗစ်ကပြောပါတယ်ဘယ်ဂျီယမ်နိုင်ငံမှာတော့ကာဝဇီထိုးဖို့ဆွဲဆောင်တဲ့အနေနဲ့ကိုဗစ်ကာဝဇီထိုးပြီးသူတွေဟာနမဲကျော်ဖျော်ဖြေသူတွေပေါင်းနဲ့တချင်းဖျော်ဖြေမှုတစ်ခုကိုမမျှော်လင့်ပဲခံစားခဲ့ရပါတယ်ဖလန်ဒစ်ဒေတာမှာကျင်းပလိရှိတဲ့ဖျော်ဖြေပွဲတစ်ခုဖြစ်တဲ့ Tomorrowland ကနမဲကျော်အဆိုတော်၅ဦးပါဝင်ခဲ့ပါတယ်ကိုဗစ်ကြောင့်ရခိုင်နှစ်ခါဖျက်သိမ်းခဲ့ရတဲ့ပွဲတစ်ခုလည်းဖြစ်ပါတယ်။ဒီပွဲကိုကိုဗစ်ကာကွယ်ဆေးထိုးပြီးစိုးကျိုးတွေကိုခဏတာစောင့်ကြည့်လို့ရှိတဲ့အခန်းထဲမှာကျင်းပခဲ့တာဖြစ်ပါတယ်။ Tomorrowland ကဒီဂျင်နီယွန်ကဖျော်ဖြေခဲ့သူတွေကတယောက်ဖြစ်ပြီးနောက်တစ်ကြိမ်ဖျော်ဖြေခွင့်ရခဲ့တဲ့အတွက်ဝမ်းသာကြောင်းအခုလိုပြောပါတယ်။လူတွေကိုဖျော်ဖြေရတာကျွန်တော်နှစ်သက်ပါတယ် Tomorrowland ဆိုတာကလူတွေကိုတစုတစီတဲ့ဖြစ်နေပြီးလူပေါင်းများစွာကိုဖျော်ဖြေရတဲ့ပွဲကောင်းတစ်ခုဖြစ်ပါတယ်ကခုံခွင်းတော့မရှိပေမဲ့လူတွေနဲ့အတူတူရှိနေရတာကကောင်းပါတယ်ဒီအစီအစဉ်ကိုတကယ်မျှော်လင့်မထားဘူးဆိုတာကိုတိတိတတ်တာပါပဲလူတွေကြားမှာရှိနေရတာအရင်အားရှိတာပဲလို့ DJ Newton ကပြောပါတယ်John Hopkins University ရဲ့စာတမ်းအရနိုင်ငံအသီးသီးမှာလူပေါင်း3ဘီလီယံကိုဗစ်ကာဝဇေးထိုးပြီးသွားကြပါပြီ COVID-19 နဲ့ပတ်သက်တဲ့ကျန်းမာရေးဆိုင်ရာအထောက်အပံ့တွေနဲ့အစီအစဉ်တွေကို sbs.com.au/coronavirus www.sbs.com.au/coronavirus မှာမြန်မာလိုတွားရောက်လည်လံနိုင်ပါတယ်ဒီတဲ့င်းကို SML Kaviv က SBS News အတွက်ပေးပို့ခဲ့တာဖြစ်ပြီးကျွန်တော်ပြည်စုံက SBS Burmese အတွက်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။နားဆင်ပေးကြတဲ့သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
။ sbs.com.au/burmese ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။သောရသတင်းတွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/burmese ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းစောင်းမားတွေကိုဟူနားဆင်လို့ပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ